အေရီတိုင်းတွင်းကရေလွှမ်းမိုးမှုခံရတဲ့မြို့နယ်တချို့ကကျေးရွာတွေမှာရေအနှဲငယ်ပြန်ကျသွားပြီဖြစ်ပေမဲ့လို့ရေဘေးသင့်ဒေသတွေကပြည်သူတွေကတော့ဒီစားဝတ်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေရဆဲဖြစ်ပြီးအရေးပေါ်ရေဘေးကယ်ဆယ်ရေးအကူအညီတွေလည်းလိုအပ်နေပါတယ်ရေကြီးမှုကြောင့်မလို့လယ်မြေဧကပေါင်းတောင်းနဲ့ချီနှိမ့်မြုပ်ခဲ့တဲ့အတွက်ဒေသခံလယ်သမားတွေအခက်ခဲတွေနဲ့ကြုံတွေ့နေကြရတာပါအေရီတိုင်းတွင်းကဒီရေဘေးဒုက္ခသည်တွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့ဒေသခံပြည်သူတွေနဲ့စေတနာဝန်ထမ်းတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအပြည့်အစုံပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုဆိုရင်ရေကြီးမှုဒဏ်ကိုဆူဆူဝါဝါခံလိုက်ရတဲ့အေရီတိုင်းတာပေါင်းမြို့နယ်နဲ့ပန်းတနော်မြို့နယ်ကကြေးရွာတချို့မှာရေအနှဲငယ်ပြန်ကျသွားပြီလို့ဆိုနိုင်ပေမဲ့ခါးလေလောက်အထီတော်ရေတွေရှိနေတော့မယ်လို့ရေဘေးဒုက္ခသည်တွေစီကိုကိုရိုင်းသွားပြီးတော့အကူအညီပေးခဲ့တဲ့စေတနာဝန်ထမ်းဘူကြီးဟောင်းနေမျိုးစင်ကပြောပါတယ
်။ရောက်တော့စားတော့ဖို့ဖြစ်ခဲ့ရှိဆုံးပါပဲသူတို့ကဒီလုပ်ဖက်လုပ်ငန်းကံကံနဲ့ဘာဝင်ဝင်ဝမရှိဘူးဒီစုဆောင်ထားတဲ့ဘာမှမရှိဘူးဒီကြားလာရှာဖို့စားတော့လည်းမြည်ပြင်းစွာမရှိဘူးအဓိကစားပါစားဖို့သူတို့ဖြစ်ခဲ့ရှိတာပါပဲခုကတော့လာလူတများလူကြီးပြည်သက်ဟာလေးကိုရက်ဆန်ပြီးတော့ဆန်ပြုတ်တော့တန်တော့ဟိုဆန်နေနေများရဲ့ community ကလေးဝါကြည့်အဲ့လိုပဲရှိတယ်အဓိကစားဖို့နေကျွန်တော်တို့တော်တော်လေးကူညီပေးမှသူအသက်ဆက်နိုင်ပါတယ်ဒီလောကကြသွားပြီးတော့စိတ်ပြူပြန်ရှာစားနိုင်တဲ့အဖြစ်ကိုကျွန်တော်ပြေးနေမှရမှာပါ။ဒါတာပေါင်းလိတာပါ။ခဏတော့စာပေါင်းနဲ့ပူဆိုးနေတဲ့နေရာရှိပါလေ။လောကရေမကြသေးပါဘူး။စက်ကူမီတီက1000လောက်ရေမြုပ်နေပြီးတော့ရွာပေါင်း200ကျော်လောက်ရေအောက်မှာရှိနေပါသေးတယ်
။ရေပြေးတံတင်တဲ့ကျေးရွာကပြည်သူတွေဟာရေနစ်မြုပ်နေတဲ့မိမိတို့ရဲ့နေအိမ်ထဲမှာပဲနေရပြီးတော့အလူရှင်တွေရဲ့အကူအညီနဲ့နေထိုင်စားသောက်နေရတဲ့အတွက်အခက်အခဲတွေနဲ့ကြုံနေရတယ်လို့လည်းဒေသခံစီစုံကျေးရွာကဒေါ်သိန်းရှင်ကပြောပါတယ်။
ဟုတ်တယ်တမီးရဲ့စားတော့တော့ကြာတော့လည်းအဲ့လိုပေါ့နော်ဆင်းနေပါးရှာဖွေပြီးတော့အဆင်ပြေအောင်လှုပ်ရှားနိုင်တဲ့လူတွေဘယ်လိုပဲရှာဖွေပြီးတော့နည်းနည်းတီးတီးရောစားရတာပေါ့တမီးရဲ့နည်းနည်းပဲပဲရှိတဲ့လူကြတော့လည်းဒီတော့တော့အခက်အခဲတော့ရှိသွားတာပေါ့တမီးရဲ့အန်ဒီကိုဒါပေါင်းမျိုးနဲ့မှဆိုရင်လည်းဒီဟိုမကြုံဘူးသလိုပေါ့တမီးရဲ့အန်ဒီအသက်ကအခု60ဖြစ်ပြီပေါ့နော်အေးအဲ့ဒီတခါမှဒီလိုရေကြီးနေလို့ခါနေတော့မကြုံခဲ့ရသေးဘူးပေါ့တမီးရဲ့အခုကတော့ဒါအိုက်ဒီမျိုးတော့အန်ဒီလိုလည်းအားကြီးပေါ့စိတ်ကူကြတာပေါ့နော်တချို့အိမ်ကြီးဆိုအန်ဒီတို့နောက်ဘက်ကကြွားကွင်းလေကောင်တို့ဘာလို့မှအမဆောက်ထားတဲ့အိမ်ကြီးဆိုအိမ်လိုက်တခါအလုံးလိုက်ကြီးမြုပ်သွားတာတို့တစ်ပင်ပြီးသွားတာတို့အဲ့ဒါတွေနဲ့ကြုံရတယ်ပေါ့တမီးရဲ့
အေရီတိုင်းပန်းတနော်ဒေသထဲမှာတော့စီးပွားရေးလုတ်ကွက်အင်းတွေပိတ်ထားတဲ့အတွက်ကျေးရွာတွေဘက်မှာရေမကြသေးလို့ဒုက္ခသည်တွေအခက်အခဲတွေနဲ့ကြုံနေရတယ်လို့ကိုနေမျိုးစင်ကပြောပါတယ်
။အရှိရေကြီးနေတဲ့ဥစ္စာကတဘာဝဘီးကြောက်ဆိုတာသူတို့လက်ခံခဲ့တယ်။ဒါနဲ့တဘာဝဘီးကြောက်ဟာသူ့လိုလောက်ဆက်သွားအောင်စီစဉ်ပေးရလို့ဆိုရှင်ရေကျသွားပါလိမ့်။အခုအဲ့လိုမဟုတ်ဘဲနဲ့ဒီကျွန်တော်သိရတဲ့လောက်ပေါ့နော်အင်းတွေကမတရားပေါ့လေမြေတွေပိင်းအင်းတွေဒီဆောက်ထားပြီးတော့ငါးမှုဆိုင်တွေလုပ်ပြီးတော့အဲသူတို့ရပိတ်ဆို့ထားတဲ့ကြောင့်ပန်းတော်ဒေသတင်နေတဲ့အကြမ်းတောင်းတင်နေတဲ့ရေကမကြသေးရလို့ဆိုပါတယ်။
နင်းမြုပ်သွားတဲ့ကျေးရွာတွေမှာစာတင်ကျောင်းတချို့ပြန်ပြီးတော့ဖွင့်လှစ်ပေမဲ့မြေရတက်နေစေဖြစ်လို့ကျောင်းတော်တော်များများကတော့ဆက်ပိတ်ထားရစေဖြစ်ပါတယ်။ရေဘေးတင့်ပြည်သူတချို့ဟာကယ်ဆယ်ရေးစခန်းတွေဖွင့်ထားတဲ့ဖုန်ကြီးကျောင်းစာတင်ကျောင်းတွေမှာနေထိုင်ရစေဖြစ်တယ်လို့အများစုကတော့မိမိတို့ရဲ့ရေဝိုင်းနေတဲ့နေအိမ်တွေထဲမှာပဲနေထိုင်နေကြရပါတယ်။တချို့အိမ်လုံးမြုပ်သွားတဲ့ရေဘေးဒုက္ခတွေတချို့ကတော့ရေဘေးလွတ်ကင်းရာနေရာတွေမှာယာယီကလပြင်းတဲလေးတွေထိုးပြီးတော့နေထိုင်နေကြရတယ်လို့သိရပါတယ်။အခုလိုမျိုး ARR တိုင်းအတွင်းအဆိုးဝါးဆုံးရေလွှမ်းမိုးမှုဖြစ်ခဲ့တဲ့အတွက်ကြောင့်ဒေသခံပြည်သူတသိန်းခွဲကျော်လောက်ရေဘေးတင်ခဲ့ရပြီးတော့ ARR တိုင်းတွင်းမှာလယ်ဆိုင်ဧကတောင်းနဲ့ချီပြီးတော့နေမြုပ်သွားခဲ့ပါတယ်။လေယာမြေတွေအကုန်လုံးနှိပါရင်းနှစ်မြုပ်ပြီးတော့စပားတွေဆုံးရှုံးခဲ့ရတဲ့အတွက်ဒေသခံလယ်သမားတွေအတွက်အလုတ်အကင်ပြန်လဲထူထောင်နိုင်မှုဆိုတာအခက်အခဲတွေအများကြီးနဲ့ရင်ဆိုင်ရအောင်မှာဖြစ်တယ်လို့ ARR တိုင်းတာပေါင်းမြို့နယ်ကဒေသခံဖြစ်တဲ့ဒေါ်သိန်းရှင်ကပြောပါတယ်။ရေဘေးဒုက္ခသည်တွေအနေနဲ့စားဝတ်နေရေးအခက်အခဲတွေဖြစ်နေသလိုကျန်းမာရေးလူမှုရေးအဆောင်အလျောက်တွေလည်းလိုအပ်နေပါတယ်။ဒီလိုပဲရင်းနှစ်မြုပ်ပျက်စီးဆုံးရှုံးခဲ့ရတဲ့လယ်မြေတွေပြန်ပြီးတော့အစားထိုးစိုက်ပျိုးနိုင်မှုအတွက်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့အကူအညီထောက်ပံ့ဟာအရေးတကြီးလိုအပ်နေတယ်လို့လည်းရေဘေးသင်ခဲ့ရတဲ့ဒေသခံပြည်သူတွေနဲ့လယ်သမားတွေကပြောပါတယ်။နိုင်ငံတော်ဝန်မြေရေတွေဟာစိုးရင်ရေမှတ်ကြော်လွန်မြင့်တက်ပြီးတော့ရေလွှမ်းမိုးမှုရေကြီးမှုတွေဖြစ်ခဲ့ရတဲ့အထက်ပဲခူးတိုင်းနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်တွေမှာဆူဆူဝါးဝါရေဘေးဒုက္ခသင်ခဲ့ရတာဖြစ်ပါတယ်ရှင်။